American ပြည်အောင်စုမှာအမျိုးသမီးရဲ့မဲပေးခွင့်ကို Congress လက်တော်မှာအတည်ပြုခဲ့ရတာဒီနှစ်ဇွန်လထဲမှာပဲနှစ်တရာပြည့်ခဲ့ပါပြီ။ဆယ်စုနှစ်များစွာရုန်းကန်လှုပ်ရှားခဲ့ရပြီးအခုလိုသမိုင်းဝင်ဒီအခွင့်အရေးတစ်ခုကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့ရတာနှစ်ပေါင်း100ပြည့်တဲ့အချိန်မှာလွှတ်တော်အတွင်းအမျိုးသမီးလွှတ်တော်အမတ်ဦးရီဟာလည်းတရားကျော်အထည်ရှိလာခဲ့ပြီးဖြစ်တယ်လို့အစိုးရကဏ္ဍအသီးသီးကခေါင်းဆောင်မှုကဏ္ဍတွေမှာလည်းအမျိုးသမီးတွေပါဝင်နေပြီးဖြစ်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေရောက်လာဖို့ American အမျိုးသမီးတွေအခွင့်အရေးကိုအလွယ်တကူရခဲ့ရတော့မဟုတ်ပါဘူး။ဒီကနေ့အချိန်ထိတချို့နေရာတွေမှာအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရဖို့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အမျိုးသမီးတွေတိုက်ပွဲဝင်နေရဆဲလေဖြစ်ပါတယ်။ American အမျိုးသမီးတွေရဲ့အခွင့်အရေးလှုပ်ရှားမှုအကြောင်းတစ်စိတ်တစ်စောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ကင်ဖြူတွေကတင်ဆက်ပေးထားပါရဲ့ရှင
်
အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေအတွက်မဲပေးခွင့်ကို1978ခုနှစ်ကအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့ဒါကိုအထက်လွှတ်တော်မှအတည်ပြုဖို့အတွက်မှာတော့နောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်အခုလိုဇွန်လ4ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။ဒါကြောင့်ကွန်ဂရက်စ်လွှတ်တော်တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်လ26ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတစ်ရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါ။အမျိုးသားတွေနဲ့ဒန်တူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာအငတ်ခံဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးတော့ချီတက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြရတာပါအမျိုးသမီးတွေအတွက်အပြောင်းလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီကနေ့ American Outlook တော်အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တူဖြစ်တဲ့ Outlook တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ
် Women earned, worked for, marched, fought, starved, worked hard, sacrificed everything
ကျမတို့နိုင်ငံမှာလူလက်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွတ်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူးအပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပ
ါအမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်မဲ့အခမ်းအနားတစ်ရက်ကိုပြီးခဲ့တဲ့မေလ21ရက်နေ့ကအောက်လွှတ်တော်မှာကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါသူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတယ်ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နိုင်ပါတယ်။လူငယ်တဲ့နှစ်တရာမတိုင်ခင်အထိအမျိုးသမီးတွေဟာလူမှုအတိုင်းအဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရသလိုအမျိုးသားတွေနဲ့ဂျန်တူအခွင့်အရေးမရခဲ့ကြပါဘူး။အမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့ကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့ Washington မြို့တော် Smithsonian သိပ်ပံရဲ့ National Portrait Gallery ပြတဲ့ကတာဝန်ခံ Kate Clark လီနီကပြောပါတယ
် The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တိုဝင်းဖြစ်လာတာမဟုတ်ပါဘူး။လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိရှေပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစဉ်အဆက်မှာအရှိန်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအဦးကလေးကသူတို့တွေအချိန်ယူစူးစမ်းခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကလေးကစတင်ခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအချိန်မြင့်လာခဲ့တာပါ။အဲလီဇာဘက်ကန်ဒီစတန်ဒတ်နဲ့လူခရစ်ယာန်မော့ဒယ်လိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ်ဆနီကာဖော့စ်မြို့မှာပထမဆုံးအကြိမ်အမျိုးသမီးခွင့်ရညီလာခံတရက်ကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်။လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာဂျန်တူခွင့်ရရှိတဲ့စရာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်။ အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာကြာတန်းတစ်စောင်ကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်တဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးကောင်းဆောင်တွေလက်ကျွလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမဆုပ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ချိန်နောက်1852ခုနှစ်မှာဒုတိယအချိန်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲ့ဒီနောက်ဆယ်စုနှစ်၅စုကျော်ကာလတလျှောက်အမျိုးသမီးတွေမဲပေးခွင့်အခွင့်အရေးရဖို့အတွက်လူမှုအတိုင်းဝိုင်းအတွင်းမှာပညာပေးလှုပ်ဆော်တာလွတ်တော်ကိုစုပေါင်းလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုတာတွေကိုစတိုက်လှုပ်ဆောင်ခဲ့ကြပါတယ်ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်သန်းခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့တမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တချိန်ကအခုလိုနောက်ကန်တမိုင်းဖြတ်သန်းမှုတွေကိုကြည့်ရင်အမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်လေးစုကျော်နေထိုင်လာခဲ့တဲ့ဒေါက်ခင်ဆွေမြင့်ကပြောပါတယ်။သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်တုန်းကနဲ့အခုအချိန်မှာတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါရီယာအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်ကင်ဆွေမြင့်ကပြောပါတယ
်။အမေရိကန်အမျိုးသမီးတွေကဒီနေ့မှာအခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝင်းသာပါတယ်။သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ကျန်တဲ့ဟိုဒီအလုပ်ခွင်မှာမိမာတွေဝင်နိုင်တာတော့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့ခွင့်ရရဖို့အတွက်ဒီဌာနတွေအမျိုးမျိုးမှာလည်းသူတို့စူးစမ်းခဲ့ပါတယ်ဟိုတုန်းကအမျိုးသမီးတွေကယာရုကြီးတဲ့ယာရုတွေလည်းမရနိုင်ခဲ့မရခဲ့ပါဘူးအများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်အဲ့တော့တဖြည်းဖြည်းတစ်ခါတည်းဟိုဌာနတွေမှာယာရုတည်းရပါတယ်။ဒါမတန်တတိလीဆိုလို့ရှိရင်လည်းတေချာပေးကြပါတယ်။အိမ်ကနေလှုပ်ဖို့လည်းခွင့်ပြုလာတယ်။တဖြည်းဖြည်းနဲ့အများကြီးအမျိုးသမီးတွေအတွက်ကကောင်းလာပါပြီဆိုတော့ကျွန်မမြင်ရပါတယ
်။ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပျောက်ပြတ်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါက်ခင်ဆွေမြင့်ကပြောပါတယ
်။ဒီမြင်တာကတော့ຢາຮູ້ແຕ່ຂັນນີ້ຈາລະຊິຍາອະມຍຸທະມີດ້ວຍສໍຕ້ອງເນີບາເດ example ໄປຍາມເຊື່ອລະຊິເນາະຫນູສົງວ່າສູ່ຈາບາສຸ PhD ຊິແດສໍວ່າເນາະ long term experience ແລະຊິແດດາໃບແມ່ຢາຮູ້ແຕ່ຕົວແລະຄາມາອະມຍຸທາແຕ່ຕົວລະອັນລະມືຕື່ຍາບາເດອັນນີ້ເອີ້ລະອັນດີໂລວ່າເອີ້ດີມາແລະກໍວ່າແລະອັນດີໂລຈູ້ຊ້າແກ່ບາເດເອີ້ລະຈູ້ຊ້າແກ່ນາຕະພີ້ຍີ້ຕະພີ້ຍີ້ໂຕລະແລະອະມຍຸທະມີແລະກູດີteam leader or group leader or supervisor တို့ဆိုတာဖြစ်လာတာအန်တီအခုဒီမှာအန်တီရောက်တာအနှစ်40ရှိပါတယ်မြင်ရပါတယ်အဲ့ဒါကြောင့်လည်းဝင်းသာပါတယ်ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနင်းပါသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရာမရတာဟုတ်အဲ့ဒါတခုတော့ရှိပါတယ်
ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့ညင်လို့ရမယ်မထင်ပါဘူး။နှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ပြီးရခဲ့တဲ့အသီးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြရတာပါ။ဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခဏကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက်Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဥဆောင်ထူထောင်ခဲ့သူဒေါ်ဆနာခင်ကပြောပါတယ်
။ပမာမျိုးသမီးတွေကအင်မတန်တော်ပါတယ်။အလုံးထဲမှာပညာမှာလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်။အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိကတော့သိပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှိရင်လည်းဟောဒါကြီးကလုပ်စရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာကိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါလေသူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုံကြပါလို့သူတို့ကတော့အခုဆိုလို့ရှိရင်တော့မလိုဘူးပေါ့နော်မလိုဘူးကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုံမဲပါမယ်ဒါပေမဲ့အဲ့ဒီလူမျိုးဒီလှုပ်တော်တို့ဘာတို့မှပါတော့မှပဲကိုကအပြောင်းလဲတယ်လေလေအများကြီးလုံနိုင်တယ်ဦးဆောင်နိုင်တယ်အဲ့ဒါကြောင့်မလို့ဟိုဒီကိုစိတ်ဝင်စားမှုကိုရှိနေတာလေးတွေကိုပဲနည်းနည်းပြောထောင်ပြီးတော့အဲ့ဒါတွေကိုလှုပ်ဆိတ်ချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကိုတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်တည်ပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာအမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုးပြီးတော့များလာဖို့ခန့်မှန်းရပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုလျှော့မတွက်ပဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဥဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပါရစေရှင်